ซาอุดิอาระเบียနိုင်ငံမှာအင်္ဂါနေ့ကဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုနှစ်ခုအတွင်းမှာရဲသား၅ဦးသေဆုံးပြီးဆာอุดิอาระเบียနိုင်ငံကအလို့အရှိဆုံးအကြမ်းဖက်သမားလို့သင်္ကာမကင်းဖြစ်ခံရသူများအနေနဲ့တဦးကိုလုံခြုံရေးတပ်တွေကဖမ်းဆီးရမိလိုက်တဲ့အကြောင်းซาอุดิอาระเบียပြည်ထောင်စုဝန်ကြီးဌာနကပြောကြားလိုက်ပါတယ်။အဖမ်းခံရသူဟာတာဆမ်ဂျင်နယ်မှာရဲသား၅ဦးကိုသူ့ရဲ့မော်တော်ယာဉ ဝင်းကြီးဌာနကပြောပါတယ်ဒီနောက်မစ္စတာ L စွာဝေမီဟာအနီးအနားမှာရှိတဲ့လုံခြုံရေးကိတ်ကိုလှမ်းပစ်တဲ့အတွက်နောက်ထပ်ရဲရရှိ3ဦးသေဆုံးကြောင်းဒီနောက်မှမှသူကိုလက်ရဖမ်းမိကြောင်းဖြင့်အာဏာပိုင်တို့ကပြောကြပါတယ်စက်တင်ဘာလကမစ္စတာ L စူဝေဒီနဲ့အတူတခြားစစ်သွေးကြွ4ဦးကိုရဲကပြစ်ပတ်ခဲ့တယ်လို့ဆော်ဒီအာဏာပိုင်တို့ကကြေညာခဲ့ပေမဲ့အသက်23နှစ်အရွယ်ရှိတဲ့ L စူဝေမီကသူအသက်ရှင်နေရတဲ့အကြောင်းအတန်သွင်းတိတ်ခွေးတစ်ခုကိုထုတ်လွှင့်ခဲ့ပါတယ် L စူဝေမီဟာအင်တာနက်ကိုလည်းကောင်းစွာကျွန့်ကျင်စွာပိုင်နိုင်အသုံးချသူဖြစ်တယ်လို့သိရပါတယ်2003ခုကဆာအူဒီအရေဗျာနိုင်ငံတွင်းရှိရေနံစက်ရုံတွင်းနဲ့နိုင်ငံသားတွေကိုအသေးအပြောက်များစွာဖြစ်အောင်တိုက်ခိုက်မှုတွေတတိကြီးပေါ်ပေါက်ပြီးတဲ့နောက်ပိုင်းမှာဆာအူဒီအရေဗျာနိုင်ငံကအစ္စလာမစ်စစ်သွေးကြွနှိပ်ကွပ်ရေးစစ်ဆင်ရေးကိုအလုံးအငြင်းနဲ့တကွဆောင်ရွက်ခဲ့ပါတယ်